မဲဆိုင်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ရဲ့ချမ်းမာရေးအခြေအနေကြောင့်သူ့ရဲ့အစိုးရတာဝန်တွေနဲ့ပါတီလုပ်ငန်းတွေကိုခေတ္တရနာထားကြောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြောခွင့်ရသူကပြောလိုက်ပါတယ်။မဲဆိုင်အစိုးရရဲ့တာဝန်တွေကိုတော့ယာယီလွှတ်ထားပါတယ်။ဒီအကြောင်းပြည်စုံကတော့ဒီမှာပိုင်းသတင်းတော့ကုသောထက်ကပြောပြသေးမှာဖြစ်ပါတယ်ဗျာ။
မဒလီတိုင်းဝန်ကြီးချုပ်ဒေါက်တာဆောင်မြင့်မောင်ဟာသွေးကင်ဆာရောဂါထားသားနေရပြီးထိုင်းနိုင်ငံဘာကောက်မြို့မှာနှစ်ပတ်ကြာဆေးကုသခံယူခဲ့ရပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟာမန္တလေးတိုင်းအစိုးရရဲ့လက်ရှိလုပ်ငန်းတာဝန်တွေကနေခေတ္တအနားယူထားကြောင်း NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကဖူယိုရီကိုပြောပါတယ်။
ဆရာကတော့သွေးကင်ဆာရောဂါထားသားနေရတယ်လို့ကျွန်တော်သိရပါတယ်။အဲဒီဆိုသိသိနာပြီးလုပ်နေတာ။နောက်ပြီးတော့အခုတော့အနားယူနေပါတယ်။သိသိနာပြီးရလဲအောင်နေပါတယ်။တန်းမြတ်မှာပဲရှိတယ်။ဒါပေမဲ့ဘလောက်ကြီးနိုင်ဦးမယ်တော့ပြောလို့မရပါဘူး။ကြံပြီးနလန်းကြီးကျမ်းမာလာမယ်လို့တော့ပြောနေပါတယ်
။ဝန်ကြီးချုပ်ဒေါက်တာဆောင်မြင့်မောင်ထိုင်းနိုင်ငံကိုစေကူတာဖို့သွားရင်အောက်တိုဘာ25ရက်ကစပြီးမန္တလေးတိုင်းအစိုးရရဲ့လုပ်ငန်းအားလုံးကိုဆင်းဆက်စွန့်ရင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနီအောင်ကိုတောင်းဝန်ပေးခဲ့ရပါ။လက်ရှိမှာလုပ်ငန်းတွေပုံမှန်အတိုင်းဆက်ပြီးဆောင်ရွက်နေရလို့ဒေါက်တာမျိုးညွန့်ကပြောပါတယ်
။အဲကျွန်တော်တို့အခုကြည့်တော့ကျွန်တော်တို့ဒေါက်တာမြင့်မောင်ရဲ့တောင်းဝန်တွေကိုသောကြောင့်မျိုးတွေဆက်လက်ပြီးတော့ဆောင်ရွက်နေကြတယ်ခင်ဗျာကျွန်တော်တို့သူစိတ်ကူတာကိုမသွားခင်တဲ့ကွာဝင်းကြီးတပါးကိုတာဝန်ရေးဆွဲအပ်ပါတယ်ခင်ဗျာဆရာလေးတက်မှရေးတဲ့အများဆုံးကောင်းပါမယ်လို့ပြောလိုက်ပါတယ်ဆရာကသာသာစိတ်ကတာကိုလည်းသူကြီးတွေမှာဖြစ်တဲ့စိတ်ကတာဟာခလေးတွေမှာလို့ရှိတယ်လို့ပြောချင်တယ်ပါ
မန္တလေးတိုင်းဝန်ကြီးချုပ်ရဲ့တာဝန်တွေကိုယာယီလွှဲအပ်ခံရရဲ့လျှက်ဆက်စွာရင်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစာနီအောင်ကို VOE ကဆက်သွယ်ခဲ့ပြီးနဲ့ဖုံးပြန်လည်ဖိကြားခြင်းမရှိပါဘူး။ဝန်ကြီးချုပ်ကနိုဝင်ဘာလ၈ရက်နောက်ပိုင်းအစိုးရတာဝန်တွေကိုပြန်လည်လွှတ်ဆောင်နိုင်လိမ့်မယ်လို့ NLD တာဝန်ရှိသူတွေကခန့်မှန်းထားပေမယ့်အခုကျန်းမာရေးအခြေအနေကြောင့်ဝန်ကြီးချုပ်နေရာမှာအစားထိုးတာဝန်ထမ်းဆောင်နိုင်တဲ့သူအတွက်စဉ်းစားစရာတစ်ခုဖြစ်ကြောင်းအမည်မဖော်သူရဲ့တိုင်းစွတ်တော်ကိုယ်စားလှယ်တချို့ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာကောမြင့်မောင်ဟာ1990ရွေးကောက်ပွဲမှာ NLD အနေနဲ့နိုင်ရခဲ့တယ်လို့ဦးသိန်းစိန်အစိုးရလက်ထက်2012ဂျားပြတ်ရွေးကောက်ပွဲမှာလည်းအနိုင်ရရှိခဲ့တာပါ2015အထွေထွေရွေးကောက်ပွဲမှာအမရပူရာမဲဆန္ဒနယ်ကနေနိုင်ရရှိခဲ့ပြီးဝန်ကြီးချုပ်အဖြစ်ရွေးကောက်ခံရတာလည်းဖြစ်ပါတယ်